ยังไงเนี่ยนี่บอกเนี่ยจะได้เราที่ตาเป็นอาชีพว่าจะช่วยมาหรอสิแต่ก็อันนี้ย้อนนี้น่าจะไว้มาลาบีจะสวยบีตัวลาดีกันแต่ไล่เด็ดด้วยทุกคนเดี๋ยวเข้าเข็มยูมยูเนี่ยจงเป็นยาเด็ดสวยเจ้าเล่นนี่จ้าบ้านเลยเป็นมีนี่เด็ดตัวสีกูแต่สายอาณาบ้านนี่เนี่ยกูนี่แกจะยิ่งพูดยิ่งตัวยาวพูดกูเลยแล้วมันเสียดยี่เนี่ยลงจงยี่บ้านก็เข้าเข็มนี่จ้าบ้านแต่ยังเจ้าสงกูรู้วิวยี่ตัวนี้เราโกตันไหนก็ตัวนี้เป็น နေ့နေ့တောင်ချင်းနေဖြစ်သလိုတိုက်ပွဲတွေကြောင့်အရသာတွေထွက်ပြေးသိမ်းဆောင်နေရသူတွေနဲ့ခြေရွာတွေမှာပိတ်မိနေသူတွေလည်းရှိပါတယ်။ရေပုံမျိုးတွေရွာတရခြေရွာရဲ့အဓိကထွက်ပေါက်တစ်ခုဖြစ်တဲ့ရောရှောင်းတရမှာတပ်မတော်ကပိတ်ဆို့ထားတာကြောင့်ရွာအသင်းမှာရှိတဲ့သူတွေဟာစွမ်းနဲ့ရိုက်ခါပြက်လက်မှုတွေနဲ့ယူဆိုင်နေကြရတယ်လို့ရွာတရဒေသခံတို့ကပြောပါတယ်။
အခက်ခဲရလို့အများကြီးပေါ့ကွယ်။ဟောအများကြီးဆိုတော့ကျွန်တော်တို့ဒီနိုဝင်ဘာလ10ရက်17ရက်ဒီရက်ဒီမှာတက်မတော်စစ်ကြောင်းကအကိုတို့ရဲ့ကိုဝင်ပြီးတော့သူတို့ဟိုတန်မတန်ခါလက်လူဆိုပြီးတော့သူတို့၅ယောက်ဖမ်းတော့တယ်။အဲ့ဒီနောက်ပိုင်းမှာအဲရွာသားတွေကကြောက်လန့်ပြီးတော့ဆွတ်ပြစ်သွားတဲ့လူတွေကအများကြီးပေါ့။လူပေါင်း1,145ယောက်မှအကိုတို့ဆွတ်ပြစ်သွားတာကအောင်တော့လောက်ဖြစ်ဖြစ်တော့ဒီကရွာထဲမှာ100ကျော်လောက်အကျန်နေခဲ့တော့ပေါ့ဒီလူတွေကျန်နေတယ်ဆိုတော့ဒီရွာထဲမှာရှိတဲ့ဟိုကိုယ့်ရွာကိုတောင်းလျှောက်တဲ့အနေနဲ့ကျန်နေခဲ့တာဖြစ်တယ်အခုဆိုလို့ရှိရင်ဒီတက်မတော်စစ်ကြောင်းကတက်မတော်ကအဲ့ဒီဟိုရောကြောင့်တားမှာသူတွေစခန်းရှာပြီးတော့နေတယ်ဆိုတော့အဲဒီအကိုတို့ရွာကလည်းဘယ်ကိုပဲတော့သွားဘယ်ကိုပဲတော့သွားဖေးဖုန်းကြောင်းဖြစ်စီဒီကြောင့်ဖြစ်သွားမယ်ဆိုလို့ရှိရင်ရောကြောင့်တားကိုဖြတ်ပြီးတော့မှသွားရတာဖြစ်တယ်အဲ့တော့ရောကြောင့်တားကိုဖြတ်မယ်ဆိုလို့ရှိရင်အမှားတက်မတော်စစ်ကြောင်းကအဲ့သူကပိတ်ထားတယ်အဲ့တော့အကိုတို့မှဒီနိုဝင်ဘာလ25ရက်နေ့ကနေသူတို့အဲ့လိုသွားလာတာဒီကိုကန်တက်ရှုပ်ချထားတဲ့အတွက်အခုဒေသခံနေနေနဲ့အဲစာရေးတောက်ရေးအဲကျမ်းမရေးစသဖြင့်ဒါဒီအများကြီးအခက်ခဲပေါ့ကြီးဟုတ်တယ်ရွာမှာစားတောက်နေကြတော့ညီရွာမှာငခုအခုတော့မှအဲကျန်တဲ့ဟိုစာနာရေးခါလေးတွေနဲ့စားတောက်ဖြစ်တယ်လို့ပဲစားတောက်နေရတာပေါ့အခုကတော့အဲငခုရှိတဲ့စာနာရေးခါလေးလည်းအဲကုန်ပြီနောက်ထပ်ပြင်မောက်ကိုလည်းဆက်လို့အလုံးမလိုအောင်ပြင်မောက်ကလည်းရိတ်ခါမတရားဘူးဆိုတော့ဒါကအဲအခုတို့ဒေသခံတွေအတွက်ဟိုနောက်ဆုံးဟိုစာရေးတောက်ရေးအခက်ခဲတွေငတ်ပြတ်တဲ့အဆင့်ထိဖြစ်လာမှာပေါ့ကြီး
ဒီကုံမျိုးနယ်အတွင်းမှာမနေ့ကချီခိုင်လက်နက်ကန်အေဖွဲနဲ့စိုးရတပ်တို့တိုက်ပွဲတွေပြင်းထန်နေတယ်လို့ဒေတာခန်တွေကပြောပါတယ်။အဲ့ဒီလိုပဲရတိတောင်မျိုးနယ်တောင်ကြားချီဝါနေမှာလေတပ်မတော်ကတပ်ဆွေးထားတာကြောင့်ဒေတာခန်တွေဟာချီဝါတွင်းကိုဝင်ရောက်နေထိုင်ဖို့ခက်ခဲနေကြရတယ်လို့တောင်ကြားဒေတာခန်တို့ကပြောပါတယ်
။ဟုတ်ပဲကိုအဲ့ဒီနဲ့ကျွန်တော်တို့ကဟိုအေစွန်းထားဆက်ပြေးတော့လေပြီးတော့ပြီးပြီနားဟိုပြီးတဲ့အခါကျရင်နောက်ကြီးရဲ့ဟိုသူတို့ပြန်တော့ပြီဆိုတော့မလို့ရောဝင်လာဖို့ကိုဝင်ပြီးတော့အဲ့ဒီနဲ့မှနေရတယ်ညနေဟိုကမနေ့၄နာရီလောက်ဆိုရင်ကျွန်တော်တို့ရိုးပြပြဝင်ရဲကိုအဲ့ဒါကျွန်တော်တို့ထွက်ပြနေရတဲ့အခုရှင်သေးသေးကိုနင်းနာမှာတွောရင်လည်းလူကကျွန်တော်တို့ဝင်ရမလားလို့နင်းနာကိုတွောကြည့်နေတယ်သူတို့မိကလည်းစမ်းကြည့်တယ်လေကိုဘယ်လိုမှမရဘူးလက်လက်ကြီးနဲ့ပြတယ်လို့
ပထမပြည်နယ်မှာရှိတဲ့စစ်ဘေးဆောင်တွေနဲ့ပတ်သက်ပြီးကုညီပေးနေတာတွေရှိသလိုတချို့ခြေရွာတွေကတော့ဌာနဆိုင်ရာတွေနေနေတော့တွားလာရခက်ခဲနေတာဖြစ်တယ်လို့ဒေသကြီးဆိုင်ရာစီမံခန့်ခွဲရေးဦးစီးဌာနဦးစီးရာရှိရေးမင်းဦးကပြောပါတယ်
ကျွန်တော်တို့ကိုနိုင်ကိုကဟိုသွားမှုခက်ခဲဖြစ်နေเนาะသွားမှုခက်ခဲဖြစ်နေတဲ့ခါကျတော့တကယ်နေပြည်တော်ဆိုလို့ရှိရင်ပို့ပြီးတော့နေပြည်တော်တွေဆိုလို့ရှိရင်ဥမာရစေးတောင်ရစေးတောင်ဦးစီးမှုယုံချည်တယ်။ဆောင်ရဦးမှာလည်းခရိုင်ယုံချည်တယ်။မောင်တော်မှာလည်းခရိုင်ယုံချည်တယ်။ပြည်တော်မြို့နယ်ယုံနေလည်းရှိတယ်။ဆိုတော့အဲ့ဒီယုံတွေကလည်းပဲသွားပြေးဖို့ဆိုတာမနာဖြစ်ဘူး။နေတာရှိပါတယ်လို့ရှိတယ်။ပြင်းနေတယ်ဆိုတဲ့ကိစ္စကတော့ကျွန်တော်တို့လည်းတော့ဘယ်လိုပြောရမလဲ။ဟုတ်တယ်ပတ်သက်နေတာတော့မဟုတ်ဘူးကျွန်တော်တို့ကပတ်သက်တာကပါလေတော့ဒုက္ခရောက်လာတယ်နော်သတိဒုက္ခတွေကိုကူညီပေးရမယ်အောက်ပံ့ပေးရမယ်နောက်တနိုင်တဲ့ဘက်ကနေဆိုတော့ဖြည့်ဆည်းပေးရမယ်အဲဒီပိုင်းလေးကျွန်တော်တို့ကဆက်ဆိုင်ပါတယ
်တိုက်ပွဲတွေကြောင့်ရခိုင်နောက်ပိုင်းမှာဒုက္ခရောက်နေကြတဲ့စစ်ဘေးဆောင်ဦးရေ6000ကျော်အထိရှိလာတယ်လို့စစ်ဘေးဆောင်တွေကိုစစ်တမ်းကောက်ယူနေတဲ့ရခိုင်မျိုးနွယ်စုများအစည်းအရုံး REC ကထုတ်ပြန်ထားပါတယ်ဒီအကြေဆိုင်ရာစီမံခန့်ခွဲရေးဦးစီးဌာနစီရင်ရာလက်ရှိရှိတဲ့ရခိုင်နောက်ပိုင်းမှာဖွင့်လှစ်ထားတဲ့စစ်ဆောင်စခန်းတွေမှာဒီဇင်ဘာလ18ရက်နေ့အထိစစ်ဆောင်ဥယျာဉ်4000ကျော်ရှိတယ်လို့သိရပါတယ်